ကျမဆုမမရှင်ကိုဗစ် -19 ကာယောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေဘေးကင်းလုံခြုံစွာမဲပေးနိုင်ရေးကျန်းမာရေးဝန်ကြီးဌာနဘက်ကအထူးစီမံဆောင်ရွက်ထားသလိုပြည်သူတွေဘက်ကလည်းလိုက်နာရမယ့်ကျန်းမာရေးဆိုင်ရာစီမံစည်းကမ်းတွေကိုတတိကြီးကြီးနဲ့လိုက်နာကြဖို့ဆရာဝန်တွေကအကြံပေးတဲ့အကြောင်းစုစည်းတင်ပြပေးကြပါတယ်။လာမယ့်သတင်းပတ်နိုဝင်ဘာလ10ရက်မှာကျင်းပတော့မယ့်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးမှာမဲလာပေးကြမယ့်နိုင်ငံတော်ကမဲဆန္ဒရှင်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ COVID-19 ကူးစက်မှုကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဘေးကင်းလုံခြုံစွာဆန္ဒမဲပေးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းနေတာပါ။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်က2020ရွေးကောက်ပွဲအတွက်ကျန်းမာရေးဆိုင်ရာအထူးအစီအစဉ်တွေနဲ့စီမံဆောင်ရွက်ထားပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းကြေညာရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပြပါတယ်
။လွန်ပါလား7ရက်မဲပေးဖို့ကလည်းအရန်ကြီးလာပြီပေါ့နော်။ဒီသူတွေလည်းမဲပေးဖို့အတွက်စိတ်လှုပ်ရှားနေမယ်ဆိုတာယုံကြည်ပါတယ်။အဲ့ဒီခါမှာမဲပေးတဲ့အခါမှာအန်ဒီယာကင်းစွာနဲ့စနစ်တကျမဲပေးနိုင်ဖို့နော်လူတိုင်းအန်ဒီယာကင်းရှင်းစွာနဲ့မဲပေးနိုင်ဖို့အစီအစဉ်တွေလည်းလုပ်ထားပါတယ်။အဓိကတော့မတ်ချပေးမယ်ပြလို့ရှိရင်လက်အိတ်ပေးမယ်ပေါ့နော်ပြလို့ရှိရင်လည်းသူကတန်းချီတဲ့အခါမှာလည်းတယောက်နဲ့တယောက်ချက်ပြီးချားဖို့အတွက်ဒါတွေကအစီအစဉ်တွေတကြာလောက်ထားပါတယ်ဟိုလိုအပ်တဲ့လူအင်အားတွေပို့ပြဖြည့်ဆည်းထားတယ်နောက်တက်တက်နိုင်သမျှနော်အုပ်စုလိုက်မဖြစ်အောင်တကြာဆောင်ရွက်ထားတယ်ဒီနေရာမှာမဲပေးတဲ့ပြည်သူတွေအနေနဲ့ကလည်းစနစ်တကျရွေးကော်အတက်မှတ်ထားတဲ့စီကံတိုင်းမဲပေးမယ်လက်အိတ်ချော့ပြလို့ရှိရင်လက်တန်းမင်တူအောင်ပါပေါ့နော်ပို့တိုးတဲ့အခါမှာလည်းဒီအန်တီရဲ့အကင်းအောင်ပို့တန်းစင်နဲ့ပို့တက်ထားတဲ့အားနဲ့လောက်ထားတဲ့အင်းဖြစ်ပါတယ်ဒါအပြင်မဲမျိုးမှာတာဝန်ကျတဲ့သူတွေအနေနဲ့လည်းသူတို့ရတဲ့နော်သိချီရောမတ်ကိုအကက်ကိုအေဘရွန်ကောက်ကွယ်ဝတ်စုံနေတဲ့ဒါဝတ်ဆင်ထားတဲ့အတွက်ကြောင့်သူတို့စီရတယ်ကိုကူဆက်ဖို့မလွယ်ပါဘူ
းသက်ဆိုင်ရာရက်ကွက်မြို့နယ်တွေကမဲယုံနေအဖြစ်ကွာရန်တင်းစင်တာတွေဆေးရုံတွေမှာမဲပေးကြမဲ့ပြည်သူတွေမဲပေးရမဲ့အစ်စ်ကြာမြင့်နိုင်ခြင်းအချိန်တွေကိုလည်းကျန်းမာရေးဝန်ထမ်းအနေနဲ့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေကအချိန်ချင်းကြိုတင်လေ့ကျင့်ထားပြီးယောဂပိုးမကူဆက်ရအောင်ဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ
်မဲပေးတဲ့ဖြစ်စဉ်မှာလူတယောက်နော်စားရောက်တာအနေပြီးတော့မဲပေးပြီးတဲ့ဘယ်လောက်ကြာသလဲပေါ့နော်ဆရာမအားဖြစ်ဆိုလို့ရှိရင်တော့3မိနစ်ဝန်းကျင်လောက်ပဲကြာတာတွေ့ရပါတယ်အခုအစပိုင်းမှာတော့5မိနစ်ကျော်6မိနစ်လောက်ကြာတာဖြစ်ပါတယ်ဟုတ်ဘလို့မြန်နိုင်သတဲ့မြန်အောင်ဆိုပြီးတော့အစီအစဉ်လေးတခြားဆောင်ရွက်ထားတာဖြစ်တော့ဒီအခုချိန်ကကမ္ဘာကပ်ယောဂါဖြစ်နေတဲ့အချိန်ဖြစ်တယ်တာမန်ချိန်မဟုတ်ဘူးတုံတွေးနိုင်တဲ့အချိန်လေးပေါ့မူတည်ပြီးတော့ခါကြတော့ဘလို့ဆောင်ရမလဲဒီနည်းလားအချိန်ကြီးရတွေဒါမျိုးတွေလည်းဆွဲထားပြီးဖြစ်ပါတယ်ဒီနေရာမှာကွာရန်တင်းစင်တာမှာမမဲပေးမဲ့လူတွေဆေးရုံမှာလည်းဆေးရုံမှာမဲပေးရမဲ့နည်းလမ်းတွေရှိပါတယ်မဲပုံရွေးကွာယူလာမဲပြုလို့ရှိရင်ဆက်ဆံရအောင်ဘာတောင်ရှိတဲ့သူတွေကဒီမဲပုံယူသွားမယ်ယူသွားပြီးခါကြတော့သူတို့မဲပေးနိုင်ဖို့လုပ်ပေးမယ်သူကိုယ်တိုင်မဲမပေးနိုင်ဘူးဆိုလို့ရှိရင်လည်းသူမဲပေးချင်တဲ့ပါတီသူဆန္ဒရှိတဲ့အတိုင်းပဲเนาะသူကူညီပေးမှာပေါ့အဲ့ဒီနေရာမှာ CCTV ကနေဒီချန်တဲ့သူတွေကနေပဲကြည့်နိုင်တယ်ဒီမဲပေးတဲ့ဖြစ်စဉ်ပေါ့เนาะ
ရန်ကုန်တိုင်းလှိုင်သာယာမြို့နယ်အခမဲ့ Fever Clinic ဆေးကတာဝန်ခံဒေါက်တာနိုင်မင်းထွက်ကလည်းပြည်သူတွေရွေးကောက်ပွဲအတွက်မဲပေးဖို့အပြင်ထွက်ကြမယ်အချိန်ယောဂါမကူးဆက်စေရေးဆောင်ရွက်ဆောင်ရွက်တွေကိုတတိကြီးကြီးထားလိုက်နာကြဖို့တတိပေးပါတယ်
။ကျမရေးရှူတာကအကြည့်ရမယ်ဆိုရင်တော့ဒီတတိယဝန်ကြီးကိုတူတင်မဲ့ကောက်လိုက်တဲ့အတွက်ကြောင့်မို့တတိယဝန်ကြီးမှာအခုဆက်မှုမရတိုင်းတော့အထောက်အကူဆော့ချပေးနိုင်တယ်ပေါ့နော်။အဲတော့နောက်နိုဝင်ဘာ10ရက်နေ့လို့ပြောရကျွန်တော်တို့အဓိကမဲပေးရမယ့်နေ့ရပေါ့နော်။အဲ့ဒီနေရာမှာတော့မဲုံဒီမှာလူစုလူဝေးနဲ့ဖြစ်နေနိုင်တယ်ပေါ့အဓိကမဲုံမတော်ဝင်ကြမဲ့ဆရာဆရာမတွေဗိုလ်လန်တီယာတွေဟာစားတာနေရင်တော့ဒီတော်ဝင်ဦးလွှဲချပေးရဖြစ်ဖြစ်ပါလေလို့နံပါတ်1အချက်ပေးချင်ပါတယ်မဲလာပေးမဲ့သူတွေကတော့ mask ဒီချော့တ်မဲ့နဲ့အိတ်ဝတ်မဲ့တက်နိုင်မယ်ဆိုရင်သိရှိဆောင်လို့ရတယ်အမျိုးသမီးတွေဆိုရင်တက်နိုင်တယ်လို့ဒီပြင်ကိုတိတိချာချာပေါ့နော်အောက်ထုတ်ကျပ်ဆောင်တော့တာပဲဒီပြေပြေလုပ်ပြမှာစောင်းရဆောင်ရအနေလို့ကျွန်တော်တို့လုပ်သွားဖို့လိုအပ်ပါပြန်လာပြီမဲဟိုကပြန်လာပြီဆိုတော့တေချာပေါက်လက်ကိုလုံးဝဆက်ပြာနဲ့တောင်စစ်တာတေချာပေါက်ဆီးဆပ်လိုက်တာတော့အကောင်းဆုံးဖြစ်ပါဘလို့ဖြစ်ဖြစ်မဲတင်လက်ဖြစ်ဖြစ်မဲမသိကိမဲဖြစ်ဖြစ်ဖားလာလာပြီဆိုရင်တော့ဖားနောက်ယူစီကမှာတိုင်ပြင်ဆွေးနွေးကြပါလို့ဆရာအနေနဲ့ပြန်ပြီးကြပါဦး
အခုလိုကျမ်းမာရေးဝန်ထမ်းတွေနဲ့ရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကအတက်နိုင်ဆုံးစနစ်တကျပြင်ဆင်ဆောင်ရွက်နေချိန်မှာပြည်သူတွေကလည်းပူးပေါင်းပါဝင်ကြပါလို့ကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းပါတယ်
ပြည်သူတွေဆက်ပြီးတော့စီကန်းတွေလိုက်နာမယ်ဆိုလို့ရှိရင်တော့ကျမတို့ရွေးကောက်ပွဲကြီးလည်းအောင်မြင်ဆောင်ရွက်နိုင်တယ်လို့ကျမတို့ယောဂကာကွယ်ထိန်းချုပ်ရေးကိစ္စရပ်တွေလည်းအောင်မြင်မြင်နဲ့လောက်ဆောင်နိုင်တယ်လို့ကျမတို့ထင်မြင်ပါတယ်ကျမတို့ဒေတာကျမတို့နိုင်ငံအခြေအနေပေါ်မူတည်ပြီးတော့တိုင်တော်ညီတွေဖြစ်အောင်အကောင်းဆုံးဆောင်ရွက်ထားတာဖြစ်ပါတယ်ဒါကြောင့်မို့ခုဆိုရင်အသက်အရွယ်ကြီးတဲ့သူတွေနောက်အသက်60အထက်တွေနေမှာကျိုးတင်ဆန္ဒမဲ့ပေးတဲ့ကိစ္စတွေလည်းဒါ29ရက်နေ့ကစပြီးတော့ 弄那些把人，就是那他们搞一套这样子，因为那些现在呢，你欧洲没针对那些案例啊嘞，就是都拍下他们去把嘞，他说都在嘞，案例给你那边，你都你那估计搞嘞，老妈妈讲了，我不单单怎么样，案例现在就没的，哎，没老家吧嘞，过一阵嘛有啊，高中你他去啊，那么上对那我想没，大多都行了，起码都弄完了些嘛，我们越搞越近嘛，啊，你那没别人嘛，去的路越搞越近，那再对，要搞。
အခုလက်ရှိမှာတော့မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မြန်ရောဂါပိုးလူ 9,000 နဲ့ 1,000 ကျော်မှာကူးစက်ခံနေရပြီးကိုဗစ်ကြောင့်သေဆုံးသူက 1,200 ဝန်းကျင်ထိရှိနေတာပါ 2020 ရွေးကောက်ပွဲအတွက်ကတော့တနိုင်ငံလုံးအတိုင်းအတာနဲ့မဲယုံပေါင်းက 4,100 ဝန်းကျင်ရှိမှာဖြစ်ပြီးမဲပေးမဲ့သူပေါင်းကတော့ 38,000 ကျော်ရှိနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်ကျွန်မစုမမ